တနင်္ဂနွေလုံးလျက်စစ်မီရရှိရေးရည်မှန်းဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာသဘောပေါက်ဝန်းကျင်ကိုမထိခိုက်စေတဲ့ပြန်ပြေးမြဲစွမ်းအင်ကမီဂါဝတ်၄000ကျော်အထိရရှိနိုင်ပြီးလိုအပ်ချက်ထက်တောင်ပိုရှံနေလိမ့်မယ်လို့စွမ်းအင်အရေးဆောင်ရွက်သူတွေကထောက်ပြပါတယ်။ရေအားလျှပ်စီမံကိန်းကြီးတွေနဲ့ကြောင်မီးသွေးကိုအသုံးပြုမဲ့အစားပြန်ပြေးမြဲစွမ်းအင်ကိုပြောင်းလဲသုံးစွဲလာရည်ဆိုတဲ့ကိစ္စမှာလက်တွေ့ဖြစ်နိုင်ကြည့်အလားအလာဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့ Save the Natural Resources စာနာအဖွဲ့ရဲ့ဒါရိုက်တာကိုအေဘရာဂျူဂျူကို VOA ရုံးချုပ်မှာမတ်တင်ကြီးထက်ကမေးမြန်းတင်ပြထားပါတယ်
။မြန်မာနိုင်ငံတွင်လက်ရှိရှိနေတဲ့ပြန်ပြင်းရဲစွန့်အင်ရင်းမြစ်တွေကိုစုစည်းသုတေသနပြုချက်အရလျှက်စစ်တပ်အားမီဂါဝတ်၄၂၀၀၀ထိထုတ်နိုင်ပြီးဒီပမာဏဟာဆိုရင်မြန်မာနိုင်ငံလိုအပ်နေတဲ့လျှက်စစ်စွန့်အင်ပမာဏထက်ပိုများနေပါတယ်။ကမ္ဘာ့ဘဏ်ရုံးချုပ်မှာမြန်မာလျှက်စစ်ကဏ္ဍနဲ့ပတ်သက်ပြီးလက်ရောက်ဆွေးနွေးတဲ့အရက်ဖက်အဖွဲ့အစည်း Save the Natural Resource စာနာအဖွဲ့ရဲ့ဒါရိုက်တာကိုအီဘရေဂျူဂျူးကအခုလိုပြောပါတယ်
။အနီးပြည်လို့ပြောတဲ့ National Electrification Plan မှာကြီးလိုက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်2030မှာအမြင့်ဆုံးလိုနေတဲ့လျှက်စစ်တပ်အားက14542 MW အနည်းဆုံးလိုအပ်ချက်ကတော့9100 MW ပေါ့နော်။ဟုတ်ကဲ့။အဲ့တော့လက်ရှိကကျွန်တော်တို့6000လောက်ထုတ်တယ်။နောက်2030ကျရင်14000လောက်လိုရဲပေါ့။ဒါပေမဲ့ဒီ Renewable Energy ရဲ့ကျွန်တော်တို့ဒီတွက်ချက်ထားတဲ့ဟာတွေရဆိုလို့ရှိရင် MW 42000 MW လောက်ကကျွန်တော်တို့ဒီ renewable energy ကနေရနိုင်တယ်ပေါ့အဲအတွက်ကြောင့်မလို့ခုနဆယ်ကြီးတွေစောင်းမဲ့ဟာတွေအချောင်းမီသွေးစောင်းမဲ့ဟာတွေထက်ဒီဟာတွေပုံမှာဒီလိုမျိုးတွက်ချက်ထားတဲ့ရွေးချယ်စရာလေးတွေရှိတယ်ဒါပေမဲ့အပေါ်မှာကျွန်တော်တို့အများကြီးပြောလာကြမှာပေါ့ဟိုနီးပညာရအခက်ခဲရှိတယ်တခြားဟိုတခြားလောက်ကြတွေရအများကြီးအခက်ခဲရှိတယ်ပြောနေပေမဲ့လည်းဆယ်ကြီးတွေစောင်းမဲ့ငွေတွေဒီအချောင်းမီသွေးတွေစောင်းမဲ့ငွေတွေကဒီထက်မှရင်းနှီးမြှုပ်နှံလာလို့ရှိရင်2030မှာကျွန်တော်မြန်မာနိုင်ငံအတွက်ပျက်စီးမီလုံလောက်နိုင်တယ်ပြီးတော့စီးပွားရေးအတွက်လည်းကျွန်တော်လုံလောက်စီးပွားရေးလုပ်ဖို့အတွက်လည်းဒီပျက်စီးမီတွေကလုံလောက်နိုင်ပါတယ်ဗျဟုတ်
ကမ္ဘာ့ဘဏ်ကပံ့ပိုးဆောင်ရွက်နေတဲ့အစိုးရရဲ့ NEP အမျိုးသားလျှက်စစ်စွမ်းအင်ဆိုင်ရာစီမံကိန်းမှာတော့မြမလျှက်စစ်လိုအပ်ချက်ကိုရရားလျှက်စစ်စက်ရုံကြီးတွေနဲ့ကြောင်မီသွေးသုံးလျှက်စစ်စက်ရုံတွေအဓိကထားထုတ်ဖို့ရည်မှန်းဆောင်ရွက်နေပြီးတဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကတော့ဒီအစားရှိနေပြီဖြစ်တဲ့ပြန်ပြင်းမြဲစွမ်းအင်ကိုအဓိကအသုံးပြုဖို့တိုက်တွန်းနေကြတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာပြန်ပြင်းမြဲစွန့်အင်အရင်းအမြစ်တွေကိုလည်းကိုအီဘရယ်ဂျူဂျူးကအခုလိုပြောပါတယ
်လေယာဉ်လျှက်စစ်ပါလေယာဉ်လျှက်စစ်အနေနဲ့ကတော့ကျွန်တော်တို့ဒီဟုတ်အခုမှဒီသုတေသနလုပ်တဲ့ဟာတွေဆန်တဲ့အစ်စ်နေပဲရှိပါသေးတယ်ဟုတ်အဲ့တော့ကျွန်တော်ပြန်ပြင်းမြဲစွန့်အင်လို့ပြောလို့ရှိရင်ကျွန်တော်ဟုတ်အသေးစားရေယာဉ်လျှက်စစ်လေးတွေအသေးလေးလေးပေါ့နော်အဲ့ဒါတွေရဲ့နေရာစီစွန့်အင်၃ရဲ့ပြီးဘိုင်ယိုမက်စ်လို့ပြောတဲ့ဟာတွေရဲ့အဲ့ဒါတွေကပြန်ပြင်းမြဲစွန့်အင်အနေနဲ့ကျွန်တော်မြန်မာနိုင်ငံမှာရှိနေပါတယ်ဗျဟုတ်
ပြန်ပြင်းမြဲစွမ်းအင်ကိုအဓိကထားအသုံးပြုဖို့အရေးဤပညာပိုင်ဆိုင်ရာအခက်အခဲတွေကြုံနိုင်ပေမဲ့လည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အပံ့ရနိုင်တယ်လို့လည်းသူကထောက်ပြပါတယ်။ဒါပြင်ရန်လျက်စစ်စီမံကိန်းကြီးတွေနဲ့ကြောင်မီသွေးသုံးလျက်စစ်ဓာတ်အပိဆက်ယုံတွေအရေးကမြမနိုင်ငံရဲ့အပေါ်မှာပါရိုက်ခတ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။
ကြောင်မီသွေးကိစ္စရဲ့ရေအားလျှက်စစ်အကြီးကြီးတွေရဲ့ပြီးရင်ကျွန်တော် gas တွေရဲ့ပေါ့နော်အဲ့ဒါပတ်သက်ပြီးတော့ရင်းနှီးမြှုပ်နှံမှုလို့ပြောလို့ရှိရင်ရင်းနှီးမြှုပ်နှံမှုနောက်ရင်းနှီးမြှုပ်နှံမှုကအများကြီးလာပါတယ်အဲ့ချိန်မှာကျွန်တော်စဉ်းစားရတာကခုနဒီတကဘာလုံးချုပ်ပြီးစဉ်းစားနေရဲ့ Paris Climate Change တခုတည်းမဟုတ်ပါနိုင်ငံရေးအခြေအနေပါကျွန်တော်ချက်စဉ်းစားရပါတယ်အဲ့တော့ဒီနောက်ကနေလာတဲ့ဥမာရေအားလျှက်စစ်နဲ့ပတ်သက်ပြီးတော့လာတဲ့ရင်းနှီးမြှုပ်နှံမှုတွေဆိုရင်မြစ်တီမြစ်ကန်မြစ်တီပေါ်မှာအဓိကဖြစ်တဲ့အတွက်ကြောင့်မြစ်တီဘီနာမဆိုရင်တိုင်းမြန်မာနိုင်ငံတိုင်းရင်းသားလက်နက်ကင်နေရှိပါတယ်ငင်းချိုင်းကိစ္စလည်းအခုထိကျွန်တော်တို့ဟုတ်ပိတ်နေတယ်ပေါ့နော်ဆက်ဆွေးနွေးလို့မရတဲ့ကိစ္စတွေရှိတယ်ပြီးကြောင်မီသွေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းအကြောင်မီသွေးနဲ့ပတ်သက်တဲ့ဟာမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပတ်သက်ပြီးပြောရလို့ရှိရင်တော့ရေအားလျှက်စစ်အကြီးကြီးတွေကြောင်မီသွေးတွေတခြားရင်းနှီးမြှုပ်နှံမှုတွေအကြီးကြီးတွေကမြန်မာနိုင်ငံမှာရှိနေတဲ့ pre pack တွေငင်းချမ်းရေးတွေမသွားသေးဘဲနဲ့ဝင်လာလို့ရှိရင်ဒီဟာတွေကနောက်ထပ် pre pack တွေကိုထပ်ပြီးဖြစ်ပွားစေနိုင်တယ်ပေါ့နော်အဲ့ဒါပထမတစ်ချက်ပါနောက်ဒုတိယချက်ကတော့မြန်မာနိုင်ငံစွမ်းအင်ပြည့်ဖြိုးဖို့အတွက်ကိုကျွန်တော်တို့ဒီပြန်ပြည့်မြဲအနေနဲ့ပြန်ပြည့်မြဲစွမ်းအင်အနေနဲ့လည်းဒီမှာရွေးချယ်စရာတွေသုတေသနတွေလုပ်ထားတဲ့ဟာတွေရှိပါတယ်အဲ့တော့ပြန်ပြည့်မြဲစွမ်းအင်အနေနဲ့တွားလို့ရတဲ့ဟာရှိလို့ရှိရင်ကျွန်တော်တို့တဘာဝပတ်ဝန်းကျင်လည်းထိခိုက်မှုရောကျစေတယ်ပြီးနောက်တစ်ခုကဒီဟာဒီသူတင်နာတွေလောက်ထားတဲ့ဟာမြန်မာနိုင်ငံထဲမှာပဲနေမြန်မာနိုင်ငံတကယ်အခြေအနေကိုသိနေကြတဲ့လူတွေလောက်ထားတာဖြစ်တဲ့အတွက်ကြောင့်ခုန conflict sensitivity လို့ပြောရက် prepack ဖြစ်တဲ့နေရာဒေသတွေကိုအကြောင်းလဲသိရှိပြီးဖြစ်ပါတယ်
လျှက်စစ်စွမ်းအင်ပြည့်မီရေးအတွက်ဆိုရင်လက်ရှိထုတ်နေတဲ့ ဓာတ်အားပမာဏတဲကလေလွင့်မှုနဲ့အောင်မဟာဓာတ်အားလိုက်စနစ်တွေဆက်ပစ္စည်းတွေပြုပြင်ပြောင်းလဲဖို့နောက်လျက်စစ်ဓာတ်အားဖြန့်ဝေမှုအပိုင်းမှာစီမံခန့်ခွဲမှုကောင်းအောင်လုပ်ဖို့လည်းတိုက်တွန်းပါတယ်။လက်ရှိမှာတော့ကမ္ဘာ့ဘဏ်ချင်းငွေဒေါ်လာတန်း400နဲ့မြန်မာစုရကပင်မဓာတ်အားလိုက်ကွန်ရက်ကိုတိုးချဲ့တိစောက်နေပါတယ်ရှင်။